ကျွန်းနိုင်ငံမှာလောင်စာဆီဈေးတွေတက်လာနေတဲ့ပုံမှာလူတွေထောင်နဲ့ချီဆန္ဒပြနေကြပြီးတော့စနေနေ့ကတော့အရှည်ရောင်နေ့အဖြစ်နဲ့ဆန္ဒပြကြတာမှာဆန္ဒပြတဲ့သူတွေနဲ့ရဲတွေပြည်ပခဖြစ်ခဲ့ကြပါတယ်။ကျွန်းနိုင်ငံတဝါဆန္ဒပြတဲ့သူဥယေဟာတသိန်းကျော်ရှိပြီးတော့ဗရစ်မြို့ကကဘာကျော်ရှောင်းဇလီဇေးလမ်းမကြီးမှာတော့8000လောက်ရှိတယ်လို့ပြည်ထောင်စုဝန်ကြီးခရစ်စတော့ဂက်စတနာကပြောပါတယ်။နိုင်ငံတော်မှာဆန္ဒပြတဲ့သူ130ကိုလည်းဖန်စီခဲ့တယ်လို့ပြောပါတယ်ဆန္ဒပြတဲ့သူတွေကမီးပွိုင်တွေနဲ့လမ်းတင်ကြတာအမှတ်သားတွေကိုဖြိုလဲဖျက်ဆီးခဲ့ကြပြီးတော့ Paris မြို့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ရုံပုံးနဲ့မီးတပ်ပိုက်တွေနဲ့လူစုခွဲခဲ့ပါတယ်ရဲတွေနဲ့တခြားပြည်သူတွေကိုရန်ကားတိုက်ခိုက်ခဲ့တဲ့သူတွေဟာရှက်ဖို့ကောင်းပြီးတော့အဲ့လိုအကြမ်းဖက်တဲ့လောက်ရက်တွေတော့ပြည်သူနိုင်ငံမှာနေရာမရှိဘူးဆိုပြီးတော့ပြည်သူသမားအမန်နျော်မက်ခွန်ကတွစ်တာကနေပြောကြပါတယ်တချို့ဆန္ဒပြတဲ့သူတွေဟာအဝေးပြေးလမ်းမရဲ့ဂိတ်တွေကိုဝင်ရောက်သိမ်းခဲ့ပြီးတော့ကားတွေကိုပတ်စံမယူဘဲလွတ်ပေးတာတွေနဲ့ကြီးကြီးမောင်းမောင်းတာတွေကိုလုပ်ခဲ့တယ်လို့ပြည်သူ့သတင်းအေဂျင်စီ AFP ကပြောပါတယ်။အဓိကကတော့ဒီစဲစီအပါဝင်လောင်စာဆီတွေကိုအခွန်တိုးကောက်တဲ့အပေါ်မှာလူတွေအာရုံစိုက်လာစေဖို့အတွက်ဆန္ဒပြတဲ့သူတွေဘက်ကလှုပ်ဆောင်ခဲ့တာပါ။ဒီစဲစီအခွန်ရင်းနှုန်းက1လီတာကို10ပြားလောက်တက်သွားခဲ့ပြီးတော့လမ်းမနစ်တွေမှာလည်းထပ်တက်သွားဖို့ရှိရဲလို့ပြင်သစ်ပို့ဆောင်ရေးဝန်ကြီးအလစ်ဇဘက်ဘွန်ကပြောပါတယ်။ဒါပြင်ဒက်စီခွန်တွေကလည်းတက်လာဖို့ရှိနေပြီးတော့ဒက်စီ1လီတာဟာအခုဆိုရင်1ဒေါ်လာနဲ့85ကျားရှိပြီးတော့ဒီဇယ်ထက်နည်းနည်းပိုပြီးတော့ဈေးကြီးပါတယ်ခင်ဗျာ။